မဲကနေရရှာနိုင်ငံကြားဆက်စုနှစ်တွေနဲ့ချီရှိနေခဲ့တဲ့မဟာဗျူဟာမြောက်နျူကလ িয়ার စာချုပ်ကနေအမေရိကန်နှုတ်ထွက်မှာဖြစ်တဲ့အကြောင်းကြေညာလိုက်တဲ့အတွက်လက်နက်ပြိုင်ဆိုင်မှုအသစ်တွေပေါ်ပေါက်လာမှာကိုစိုးရိမ်မှုတွေလည်းကြီးထွားလာပါတယ်။စီးကလာရဲကချုပ်ဆိုထားခဲ့တဲ့နျူကလ িয়ার မစ်ဆိုင်းတုံထိန်းချုပ်ရေး INF စာချုပ်ကိုမနက်ပိုင်းကစလို့လိုက်နာတော့မှမဟုတ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဒီနေ့ပဲကြေညာလိုက်တာပါ။1989ခုနှစ်ကလေးကချုပ်ဆိုထားတဲ့နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်ကိုရုရှားဘက်ကဖောက်ပြတယ်ဆိုပြီးအမေရိကန်ကဆွဆွဲထားပြီးရုရှားကတော့ဆွဆွဲချက်ကိုငြင်းဆန်ထားပါတယ်ရုရှားဘက်ကစာချုပ်ပါစီးမင်းတွေကိုလိုက်နာမှုမရှိရင်6လအတွင်းစာချုပ်ကအပြီးနှုတ်ထွက်မဲ့အစီအစဉ်ကိုရုရှားစိုးရထံတရားဝင်အကြောင်းကြားမှဖြစ်ကြောင်းလဲနိုင်ငံရေးဝန်ကြီးဌာနမှသတင်းတောက်တွေကိုဝန်ကြီးပွန်ပီယိုကပြောဆိုခဲ့တာပါရုရှားနဲ့စစ်ဆင်ညှိနှိုင်းမှုတွေပြည်လည်မှုမရတာကြောင့်အမေရိကန်ကနှုတ်ထွက်လိုက်မယ်လို့မျှော်လင့်ထားတာတော့လာနဲ့ချီရှိနေပါပြီပြည်ကလေးဒီဇင်လပါလာမှာတော့စီးမင်းတွေအတွက်လိုက်နာဖို့ရုရှားကိုရပောင်း60အချိန်ပေးမဲ့အကြောင်းလဲဝန်ကြီးပွန်ပီယိုကပြောဆိုထားပါဒါပေမဲ့လည်းဆွေးနွေးညှိနှိုင်းမှုတွေအောင်မြင်မှုမရတာကြောင့်အခုနောက်ဆုံးနှုတ်ထွက်ကြောင်းကြေညာခဲ့ရတယ်လို့လည်းပြောပါတယ်သဘောတူစာချုပ်မှာမပါဝင်မယ်မယ်လဲစာချုပ်မှာသတ်မှတ်ထားတဲ့အကွာအဝေးတွေရောက်နိုင်တဲ့မစ်ဆိုင်းတုံးတွေတိစောက်နေတဲ့တရုတ်နိုင်ငံနဲ့ပတ်သက်လို့လည်းအမေရိကန်ကစိုးရိမ်နေပါတယ်